မြမပြည်အတွက်ကုလသမဂ္ဂကတည်ထောင်ထားတဲ့လူသားချင်းစာနာထောက်ထားရေးရန်ပုံငွေတွေကိုမြောက်ကိုရီးယားအစိုးရကဒေါ်လာ3သိန်းလူကျောင်းဇွန်လ18ရက်နေ့ထုတ်ကိုရီးယားတိုင်းသတင်းစာမှာဖော်ပြတာဟာမှားယွင်းမှုသာဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်ကရှင်းပြပါတယ်။တောင်ကိုရီးယားဟာသူလူထားတဲ့ဒေါ်လာ6သိန်းအပြင်နောက်ထပ်3သိန်းထပ်လူထားကိုမှားယွင်းဖော်ပြတာလို့UPI သတင်းမှာရှင်းပြပါတယ်ကုလသမဂ္ဂကဇူလိုင်လ14ရက်နေ့ကတင်သွင်းတဲ့မြောက်ကိုရီးယားအစိုးရအစိုးရအစည်းအခမ်းအနားမှာရိတ်ခါရှာဖွေမှုကိုအကြီးအကျယ်ရင်ဆိုင်နေရတယ်လို့ဖော်ပြပါတယ်ကိုဗစ်ရောဂါနဲ့စစ်အာဏာသိမ်းမှုဖြစ်ပွားနေတဲ့မြန်မာပြည်အတွက်ကျန်းမာရေးရိတ်ခါနဲ့ပညာရေးလိုအပ်ချက်တွေထောက်ပံ့မဲ့ရန်ပုံငွေကိုကုလသမဂ္ဂကမတည်ထားပါတယ်ဒေါ်လာ290ကိုတန်းရှိရမယ်ရန်ပုံငွေဖြစ်ပေမဲ့အခုအချိန်ထိဒေါ်လာ50တန်းသာရပါသေးတယ်အများဆုံးဒေါ်လာ24တန်းထည့်ထားသူဟာအမေရိကန်မှာမြောက်ကိုရီးယားကတော့လူသားချင်းစာနာရေးအခုအညီဒီနှစ်ထဲမှာဒေါ်လာ15တန်းသာရရှိပါတယ်မြန်မာစစ်ကောင်စီနဲ့မြောက်ကိုရီးယားဟာအပယ်ကံအစိုးရတွေဖြစ်ကြပြီးတရုတ်နဲ့ရုရှားကိုမီခိုတဲ့နေရာမှာလဲအတွင်တူကြပါတယ်
ဗမာစစ်အစိုးရနဲ့မြောက်ကိုရီးယားအစိုးရဟာအတွင်တူကြပါတယ်ဗမာစစ်အစိုးရတိုင်းဟာအပယ်ကံဘဝမှာနေရပါတယ်ဦးသိန်းစိန်ကဒေါ်စုကိုနိုင်ငံရေးလှုပ်ခွင့်ပေးပြီးပြုပြင်ပြောင်းလဲရေးလုပ်တော့မှအပယ်ကံဘဝနှီးကုန်းချုပ်သွားပါတယ်ကင်ဂျုံအွန်းကပြည်ပအန်ဒီယေကိုရင်ဆိုင်နေရပြီးတက်ချုပ်မင်းအောင်လှိုင်ကတော့ပြည်တွင်းစန့်ကျင်မှုတွေနဲ့ကြုံနေရတာပါအမေရိကန်နဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကဗမာအစိုးရကိုလက်နက်ပစ္စည်းမရောင်းဖို့ပိတ်ပင်ထားတာကြားလာပါပြီ။တရုတ်၊ရုရှား၊ယူကရိန်း၊ဆာဗီးယား၊အစ္စရေးနဲ့အိန္ဒိယကတော့ဗမာအစိုးရကိုစစ်လက်နက်ပစ္စည်းရောင်းပါတယ်။ဒါပေမဲ့ခင်မီဒုံးလက်နက်အတက်ပညာရဖို့အခက်အခဲရှိနေပါတယ်။ဒီနေရာမှာရုရှား၊တရုတ်နဲ့မြောက်ကိုရီးယားဟာဗမာစစ်တပ်မိကိုအားထားရာဆရာတွေဖြစ်လာပါတယ်။တရုတ်နဲ့ရုရှားစစ်လက်နက်ပစ္စည်းကင်တွဲရာမှာကျွမ်းကျင်တဲ့မြောက်ကိုရီးယားဟာဗမာစစ်တပ်အတွက်အရေးပါလာပါတယ
်။ဒါကြောင့်ဒဏ်ခတ်အရေးယူခံရလို့အပယ်ကံပြစ်သွားတဲ့အာဏာသိမ်းအစိုးရဟာမြောက်ကိုရီးယားကိုပြန်လည်အားကိုးလာနိုင်ပါတယ်။ဗိုလ်ချုပ်ကြီးတူရရွှေမန်းနဲ့မြောက်ကိုရီးယားစီဥ်စီချုပ်ရဲ့နားလည်မှုစာချုပ်လွှာ38မျက်နှာပေါက်ကြားတာကိုလူသိများပါတယ်။အနာသိမ့်တဟာအပေကံဖြစ်သွားတဲ့1988ကတည်းကတရုတ်ကိုမြူလာခဲ့တာဖြစ်ပြီးမဲ့လက်နက်ခဲယမ်းနဲ့ပတ်သက်လာရင်တော့ရုရှားကိုလည်းအားကိုးလာတာတွေ့ရပါတယ်။တက်ချုပ်မင်းအောင်လှိုင်ဟာရုရှားကိုမကြာခဏတွားရောက်သူဖြစ်ပြီးအနာသိမ့်ပြီးကတည်းကရုရှားစစ်ပစ္စည်းအဝယ်များလာပါတယ်။ရုရှားကလည်းမြန်မာတွေမကဘဲအခြားအာဆီယံနိုင်ငံတွေပါစီးယုံဖို့ကြိုးပမ်းလာတာတွေ့ရပါတယ်။
ရုရှားကိုပညာသင်သွားရောက်တဲ့မြန်မာစစ်ဗိုလ်6000ကျော်ရှိနေပြီဆိုတဲ့သတင်းဟာရုရှားအာကုမှုကိုပြသနေပါတယ်စစ်တပ်အာဏာသိမ်းတဲ့နေ့ကအသုံးပြုတဲ့စစ်ကားတွေဟာရုရှားလုစစ်ကားတွေဖြစ်နေတာကိုကြည့်ရင်ရုရှားပါဝင်တဲ့အတိုင်းအတာကိုခံမှန်းနိုင်ပါတယ်တက်ချုပ်မင်းအောင်လှိုင်ပြုစုပြိုးထောင်လာတဲ့ရုရှားမြန်မာစစ်ဘက်ဆက်ဆံရေးအခေါင်အတည်ပေါ်လာတဲ့သဘောဖြစ်ပါတယ်တရုတ်နဲ့ဘက်ဆုံဆက်ဆံရေးလုပ်တဲ့အခါမှာစစ်လက်နက်ပစ္စည်းအညံစားပါဝယ်ယူရတာကိုတက်ချုပ်ကြီးစိတ်ပြက်လာလို့ရုရှားနဲ့စစ်ရေးဆက်ဆံမှုတိုးမြှင့်လိုက်တာလို့လည်းမြင်ကြပါတယ်။ဒါပေမဲ့နိုင်ငံရေးမှာရုရှားကမြောက်ကိုရီးယားကိုပိုပြီးအလေးထားပါတယ်။ရုရှားသမ္မတဟာကင်ဂျွန်အွန်းကိုတွေ့ဆုံပြီးတန်းတူညီတူဆက်ဆံပေမဲ့တက်ချုပ်ကြီးကိုတော့ရုရှားစစ်ဗိုလ်နဲ့သာတွေ့ခွင့်ပေးပါတယ်။
တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားတပ်ဖွဲ့တွေတရုတ်စစ်ပစ္စည်းသုံးနေတာကြားပြီးဖြစ်ပေမဲ့ဗမာစစ်တပ်ကဘာမှမတတ်နိုင်ပါဘူး။ဒါကြောင့်တက်ချုပ်ကြီးတန်းရွှေလက်ထက်ကမြောက်ကိုရီးယားနဲ့ချစ်ချည်ရေးလုပ်ဖို့ကြိုးပမ်းတာဖြစ်ပုံရပါတယ်။တရုတ်နဲ့ရုရှားလိုစစ်ပစ္စည်းတွေကိုငွေပေးပြီးဝယ်ရပြီးမယ်။အလားတူပစ္စည်းကိုမြောက်ကိုရီးယားစီကဝယ်ရင်ငွေအစားဆန်နဲ့ပြီးနံပေးနိုင်တာဟာမြန်မာစစ်တပ်အတွက်အကျိုးအမြတ်တစ်ခုပါ။မြောက်ကိုရီးယားနဲ့မြန်မာအဖို့မီခိုအားထားစရာနိုင်ငံကြီးတွေဟာတရုတ်နဲ့ရုရှားသာဖြစ်တာမို့လေးပွင့်ဆိုင်ဆက်ဆံရေးဟာစိတ်ဝင်စားစရာဖြစ်လာပါတယ်။ရုရှားဟာလက်နက်ရောင်းဖို့အတွက်သာမြန်မာကိုစိတ်ဝင်စားပုံရပါတယ်။မြန်မာနဲ့မြောက်ကိုရီးယားဟာ မဟာဗျူဟာကျတဲ့တရုတ်ရဲ့အိန္ဒိယနိုင်ငံတွေပြစ်လို့ဒီနိုင်ငံတွေတည်ငြိမ်ရေးဟာတရုတ်အဖို့အလွန်အရေးကြီးပါတယ်။မြောက်ကိုရီးယားနဲ့ရုရှားနယ်စပ်ဟာဆယ်မိုင်ကျော်သာရှိပြီးတူမီမြစ်ကိုနေကြားအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့တရုတ်နယ်စပ်ကတော့မိုင်ပေါင်း890ရှိပြီးတရုတ်ကို90ရာခိုင်နှုန်းမီကိုနေရပါတယ်။မြန်မာတရုတ်နယ်စပ်ဟာမိုင်ပေါင်း1300ကျော်ရှည်တရားတာမှုဆက်ဆံရေးအရှုပ်ထွေးဆုံးဖြစ်နေပါတယ်ခင်ဗျ